Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ3ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို line to meter 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါ FBI ကိုလိန်ညာခဲ့ကြောင်းဝန်ခံထားတဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ရဲ့လုပ်ရက်တွေကဥပဒေနဲ့ညီညွတ်တယ်လို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်။နောက်ကမ္ဘာတဝှမ်းရွှေပြောင်းအခြေချမှုဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။တည်င်းတွေပြီးမှာတော့အာဖဂန်နစ္စတန်နိုင်ငံက IS တွေရဲ့ရန်ကနေတစ်ဖက်တစ်လမ်းကအကာအကွယ်ပေးနေကြတဲ့ဒေသန္တရရဲတပ်ဖွဲ့အကြောင်းနဲ့အတူနားဆင်ကြပါမှာက။အ
ောင်မြင်တဲ့ဒီစဉ်ဖြစ်လာနိုင်တယ်လို့ထင်တယ်။ဘာဖြစ်လို့ဆိုတော့ဒီနေ့မြန်မာနဲ့အခုဒီလိုဖြစ်နေဆိုတော့လက်ဖက်ကလေးကတယောက်ကိုတယောက်လိုအပ်နေတယ်လေမြန်မာဘက်ကလည်းဒီနိုင်ငံရဲ့ကာကွယ်ပေးမှုတွေငြင်းငြင်းရေးမှဝင်လို့ကူ
ညီမရေလက်လာတုံးသက်သူဦးစီသူအောင်မြင့်ပြောသွားတာပါအပြည့်အစုံကိုတင်ပြနေပြီးမှနားဆင်ကြရပါမယ်ဒါအပြင်အမေရိကန်ပြည်ထောင်စုညွှန်ရောမျိုးရဲ့ခရစ်စမတ်အားလာရဲ့ရာသီပြင်ဆင်မှုအကြောင်းတခါကဘာတဝန်းဆင်းမြင့်ကြောင်ထိုးကြတဲ့အလေအထအကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
American သမ္မတ Donald Trump ကသူ့ရဲ့သမ္မတတာဝန်အလွှဲပြောင်းကာလအတွင်းအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ရဲ့လိုရက်တွေဟာဥပဒေနဲ့ညီညွတ်တယ်လို့မနေ့စနေနေ့ကပြောဆိုလိုက်ပါတယ်။ဗိုလ်ချုပ်ကြီး Flynn ကဒုတိယသမ္မတနောက်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကိုလိန်ညာခဲ့တဲ့အတွက်ကြောင့်ဖယ်ရှားပစ်ခဲ့တာလို့သမ္မတ Trump ကပြောပါတယ်။ဒီလိုလိန်ညာခဲ့တယ်ဆိုတာကိုလည်းသူကဝန်ခံခဲ့တယ်လို့ပြောပါတယ်။တရားဥပဒေနဲ့ညီညွတ်ပြီးဖုံးကွယ်ထားစရာမလိုတဲ့ကိစ္စကိုလိန်ညာခဲ့တာဟာရှက်စရာကောင်းတယ်လို့လဲသမ္မတထရန့်ကနယူးယောက်မြို့က Republican ရန်ပုံငွေပွဲအတွင်း Twitter လူမှုကွန်ရက်မှာရှင်းသားခဲ့ပါတယ် FBI ဝန်ထမ်းတွေကိုလိန်လဲခဲ့တယ်ဆိုတာကို Mr. Flynn ကပြီးခဲ့တဲ့တောက်ချာနေ့မှာဝန်ခံပါတယ်2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားကိုနှောက်ယှက်ခဲ့မှုနောက် Trump ရွေးကောက်ပွဲစည်းဝေးအဖွဲ့နဲ့ရုရှားအစိုးရကြားပူပေါင်းကြံစီခဲ့မှုဆွဆွဲချက်တွေကိုဆန့်စစ်နေတဲ့စုံစမ်းစစ်ဆေးရေးမှုတွေနဲ့ပူပေါင်းဆောင်ရွက်ဖို့ကိုလည်း Mr. Flynn ကသဘောတူခဲ့ပါတယ်။ Mr. Flynn ကအပြစ်ရှိကြောင်းဝန်ခံပြောဆိုပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့မနေ့စနေနေ့အစောပိုင်းမှာတော့သမ္မတ Trump ကသူ့ရဲ့ရွေးကောက်ပွဲစည်းဝေးရေးအဖွဲ့နဲ့ရုရှားကမှပူပေါင်းကြံစီတာလုံးဝမရှိဘူးဆိုပြီးတော့ပြောဆိုပါတယ်။2016ခုနှစ်ဒီဇင်ဘာလအတွင်းအမေရိကန်ဆိုင်ရာရုရှားသံအမတ်ကြီးဆာဂေးဂီလ်ရဲ့တီးတန့်တွေးဆောင်ဆွေးနွေးမှုတွေနဲ့ပတ်သက်ပြီး FBI ကိုလိန်ညာပြောဆိုခဲ့ပါတယ်ဆိုတာကိုအသက်59နှစ်အရွယ်အငိမ့်စားဗိုလ်ချုပ်ကြီး Flynn ကဝါရှင်တန်ကပြည်ထောင်စုတရားရုံးမှာဝန်ခံခဲ့တာဖြစ်ပါတယ
်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းနောက်ဆက်မှုပေါ်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့စုံစမ်းရေးအဖွဲ့မှတာဝန်ပေးထားတဲ့ FBI အရာရှိဟောင်းကိုဒီစုံစမ်းစစ်ဆေးမှုကနေဖယ်ရှားလိုက်ပါတယ်Peter Starzog နဲ့ FBI ရှိနေလက်ဖြစ်ဒီစုံစမ်းရေးအဖွဲ့ကအမျိုးသမီးအဖွဲ့ဝင်တဦးလည်းဖြစ်တဲ့သူဦးတို့ Trump ကိုဆန့်ကျင်ပြီး Clinton ကိုထောက်ခံကြောင်းတယ်လီဖုန်းနဲ့အပြန်အလှန်ပေးပို့ထားတဲ့စာတွေကိုတွေ့ရှိပြီးတဲ့နောက်မှာသူ့ကိုပြီးခဲ့တဲ့ဇူလိုင်လနောက်ပိုင်းကထုတ်ပယ်လိုက်တာဖြစ်ပါတယ်။ FBI အရာရှိအပေါ်ဆွဆွဲနေတာကိုသိရှိပြီးရတဲ့ဒပိုင်နဲ့သူ့ကိုစုံစမ်းစစ်ဆေးရေးအဖွဲ့ကဖယ်ရှားလိုက်တာဖြစ်တယ်လို့ Robert Mueller ရဲ့ပြောခွင့်ရကပြောပါတယ်။ဒါပြင် FBI ရှိနေဟာလည်းဆွဆွဲချက်တွေထုတ်ပြန်လိုက်တဲ့အချိန်ကလေးကဒီစုံစမ်းစစ်ဆေးအဖွဲ့ကနေထွက်လိုက်တာဖြစ်တယ်လို့ပြောပါရယ် Starzog ကိုအရင်ကတော့ Hillary Clinton နိုင်ငံသားရေးဝန်ကြီးဖြစ်ချိန်ကသူမရဲ့ကိုယ်ပိုင် email server ကိုအသုံးပြုခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့တာဝန်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
American အထက်လွှတ်တော်မှာ Republican တွေရဲ့အခွန်ကောက်ခံမှုပြုပြင်ပြောင်းလဲရေးဥပဒေချမ်းကိုအတည်ပြုလိုက်နိုင်တဲ့အပေါ်သမ္မတ Donald Trump ကချီးကျူးပြောဆိုပါတယ်ဒီဆောင်ရွက်ချက်ဟာဆိုရင်နိုင်ငံသမိုင်းမှာအကြီးမားဆုံးအခွန် short ချဖြတ်တောက်မှုဖြစ်ပါတယ်လို့သမ္မတကအင်ဂျီရောအပြင်မှာသတင်းထောက်တွေကိုပြောဆိုခဲ့တာပါမနေ့စနေနေ့အစောပိုင်းမှာတော့ဥပဒေချမ်းအတည်ပြုနိုင်တဲ့အထိမဲအလုံလောက်ရခဲ့တဲ့အပေါ်သမ္မတ Trump ကအထက်လွှတ်တော် Republican ထိတ်တန့်လွှတ်တော်အမတ်နှစ်ဦးဖြစ်တဲ့အများစုခေါင်းဆောင် Mitch McConnell နဲ့အထက်လွှတ်တော်ဗန်ဒါရေးကော်မတီဥက္ကဋ္ဌ Orrin Hatch တို့ကိုချီးကျူးခဲ့ပါတယ်အမေရိကန်ပြည်ထောင်စုတဝန်းကအလုပ်လုပ်ကြတဲ့မိသားစုတွေအတွက်အခွန်အကြီးအကျယ် short chat ဖြတ်တောက်ပေးနိုင်ရေးအတွက်ခြေလှမ်းတရပို့ပြီးတော့နှီးလာပါပြီလို့ပြောဆိုပြီးအထက်လွှတ်တော်က Republican အမတ်နှစ်ဦးကိုချီးကျူးတာဖြစ်ပါတယ် ဥပဒေကြမ်းကိုတော့ထောက်ခံမဲ51မဲကန့်ကွက်မဲ49မဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပြီးဒီမိုကရက်ဘက်ကတမဲမှမရခဲ့ပါဘူး။သမ္မတထရန့်ကတော့ဒီအချက်က2018ခုနှစ်ရွေးကောက်ပွဲမှာဒီမိုကရက်တွေကိုထိခိုက်စေမဲ့နိုင်ငံရေးအရာမှားယွင်းမှုကြီးဖြစ်တယ်လို့ပြောဆိုပါတယ်။ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှဒီမိုကရက်တို့ရဲ့ထောက်ခံမှုမပါဘဲအတည်ပြုခဲ့တယ်လို့ပဲလွှတ်တော်ဆိုင်ရာတုံ့ပြန်ချက်တွေမှာတော့ပါတီကိုလိုက်ပြီးတော့ကွဲပြားနေပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဖောရိုင်ယန်ကတော့အထက်လွှတ်တော်ကိုချီးကျူးပြောဆိုလိုက်ပြီးဥပဒေအဖြစ်အတည်ပြုနိုင်ရေးအတွက်နောက်ဆုံးဥပဒေကြမ်းတစ်ခုရရေးကွန်ဂရက်လွှတ်တော်အနေနဲ့အမြန်ဆောင်ရွက်ကြဖို့တိုက်တွန်းပါတယ်။အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကတော့ဒီဥပဒေကြမ်းကမယိုးမသားလှည့်စားမှုတစ်ခုဖြစ်ပြီးတန်းနဲ့ချီတဲ့လူလက်တန်းစားမိသားစုတွေအခွန်ကြီးမြတ်မှုဒဏ်ပိစေမယ်လို့ Twitter လူမှုကွန်ရက်မှာရှင်းသားပါတယ်ရှင်
။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာအီဂျစ်သမ္မတအဗ်ဒူဖတာအယ်ဆစ်စီနဲ့ကိုင်ရိုမြို့မှာစနေနေ့ကတွေ့ဆုံခဲ့ကြပါတယ်။ဒီကနေ့ကျင်းပမယ့်အာဖရိကအနောက်ချမ်းဒေသအစွန်းရောက်တန်းပြန်နိုင်ငံညီလာခံမတိုင်ခင်မှာသူတို့နှစ်ဦးတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံမှုအတွင်းမှာမကြာသေးခင်ကအီဂျစ်နိုင်ငံ BRL အပတ်မြို့ကဗလီကိုအကြမ်းဖက်သမားတွေတိုက်ခိုက်မှုအတွက်ဝန်내ကြောင်းနဲ့အီဂျစ်နိုင်ငံကိုအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးမဟာဗျူဟာကြားတဲ့မိဖက်နိုင်ငံအဖြစ်အသိမှတ်ပြုကြောင်းဝန်ကြီးမက်ဒစ်ကပြောကြားခဲ့ပါတယ်။အရှေ့လယ်ပိုင်းဒေသတည်ငြိမ်မှုရှိဖို့အတွက်အီဂျစ်နိုင်ငံရဲ့အရေးပါပုံအီဂျစ်နိုင်ငံအနေနဲ့အကြမ်းဖက်ဝါဒကိုဆက်တိုက်နေတာတွေနဲ့နေဆက်ကိုကာကွယ်ဖို့ကြိုးပမ်းနေတာတွေကိုဝန်ကြီးမက်ဒစ်ကမှတ်ချက်ပြုပြောကြားခဲ့ပါတယ်။ခေါင်းဆောင်တို့ဟာအရှေ့လယ်ပိုင်းဒေသကလုံခြုံရေးကိစ္စရဲ့အတော်များများကိုဆွေးနွေးခဲ့ကြပြီးအကြမ်းဖက်ဝါဒနဲ့ဒေသတွင်းစိန်ခေါ်မှုတွေကိုပူးပေါင်းဆောင်ရွက်သွားဖို့နှစ်ဖက်အပြန်အလှန်သဘောထားတွေကိုဆွေးနွေးခဲ့တယ်လို့ဒီစီဝေးရဲ့အစီရင်ခံစာကဆိုပါတယ်ဝန်ကြီးမက်ဒစ်ရဲ့အီဂျစ်နိုင်ငံခီးစဉ်ဟာသူ့ရဲ့လေးနိုင်ငံခီးစဉ်အတွင်းပထမဆုံးဖြစ်ပြီးတော့အဲ့ဒီနောက်သူဟာဂျော်ဒန်၊ကူဝိတ်နဲ့ပါကစ္စတန်နိုင်ငံတွေကိုတွားအောင်မှာဖြစ်ပါတယ်ဒီခီးစဉ်အတွင်းအဓိကအလေးပေးလှုပ်ဆောင်သွားမယ့်ကိစ္စတစ်ခုကတော့အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေကိုတိုက်နေတဲ့စစ်သွေးကြောအဖွဲ့တွေနဲ့ပါကစ္စတန်နိုင်ငံနဲ့ချိတ်ဆက်မှုရှိတယ်လို့စွပ်စွဲပြောဆိုနေတာနဲ့ပတ်သက်ပြီးတော့ပါကစ္စတန်နိုင်ငံကိုဖိအားပေးသွားဖို့ဖြစ်ပါတယ်ခင်ဗျာ
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီ UI မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေညနေခင်းနိုင်ငံတကာသတင်းတွေကိုခြေညာနေပါတယ်။ကမ္ဘာတဝန်းရွှေပြောင်းခြေချမှုဆိုင်ရာကုလသမဂ္ဂသဘောတူညီချက်မှာအမေရိကန်ပြည်ထောင်စုဆက်ပြီးတော့ပါဝင်တော့မှာမဟုတ်ဘူးလို့ကုလသမဂ္ဂကိုအကြောင်းကြားလိုက်ပြီးဖြစ်ပါတယ်။အဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂရဲ့ထွေထွေညီလာခံကနေ2016ခုနှစ်မှာမဖြစ်မနေလိုက်နာရန်မလိုတဲ့နိုင်ငံရေးခြေညာချက်တရက်ကိုတင်းညွတ်ညွတ်ထဲချမှတ်ခဲ့ကြတဲ့ဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆိုင်ရာနယူးယောက်ကြီးညာချက်အရဒုက္ခသည်တွေရဲ့အခွင့်အရေးတွေကိုအသိအမှတ်ပြုပြီးဒီလူတွေကိုပြန်လည်နေရာချထားရေးပညာသင်ကြားခွင့်နဲ့အလုပ်လုပ်ခွင့်ရရေးအတွက်ဂရီးကဝတ်ပြုထားတာဖြစ်ပါတယ်။ဒီကြီးညာချက်ပါတတ်မှတ်ချက်အများအပြားကအမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းအခြေချမှုနဲ့ဒုက္ခသည်ဆိုင်ရာမူဝါဒတွေသမ္မတထရန့်အစိုးရရဲ့ရွှေပြောင်းအခြေချမှုဆိုင်ရာမူတွေနဲ့ကိုက်ညီမှုမရှိဘူးဆိုပြီးမနစ်စနေနေ့ကကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်အဖွဲ့ကကြေညာချက်ထုတ်ပြောဆိုပါတယ်။မက္ကဆီကိုနိုင်ငံပူတိုဗိုလာတာမှာမနစ်ပြန်တနင်္လာနေ့မှာစတင်ကျင်းပဖို့ရှိနေတဲ့ကမ္ဘာလုံးဆိုင်ရာရွှေပြောင်းအခြေချမှုအရေးညီလာခံဖွင့်လှစ်ဖို့နိုင်ပိုင်းအလိုမှာသဘောတူညီချက်ကနေနှုတ်ထွက်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကကြေညာချက်ထွက်လာတာဖြစ်ပါတယ်။ဒီညီလာခံရဲ့ချီးမှန်းချက်ကတော့ကမ္ဘာတဝန်းမှာအကြောင်းအမျိုးမျိုးကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့လူပေါင်းတန်း60ကျော်တို့အရေးကိုဖြည့်ရှင်ရေးလူသားချင်းစာနာထောက်ထားမှုဆိုင်ရာမဟာဗျူဟာတွေကိုစိတ်ဆက်ညှိနှိုင်းကြဖို့ဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံအရှေ့မြောက်ပိုင်းကဖိလစ်ပိုင်ပင်လယ်ပြင်ထဲမှာစူးစမ်းရှာဖွေတာတွေမလုပ်ရဘူးလို့ဖိလစ်ပိုင်လေယာဉ်စိုက်ပျိုးရေးဝန်ကြီးကဒီကနေ့မှပြောကြားလိုက်ပါတယ်။အဲ့ဒီဒေသကိုဖိလစ်ပိုင်ပြည်သူတွေအတွက်စားနပ်ရိက္ခာရှာဖွေတဲ့နေရာတစ်ခုဖြစ်နေထိမ့်သိမ်းထားတယ်လို့သူကပြောပါတယ်။အရင်ကဘန်နမ်ရိုက်လို့ခေါ်ပြီးအခုခါမှာဖိလစ်ပိုင်ရိုက်လို့ခေါ်တဲ့ဒီပင်လယ်ပြင်ထဲမှာတရုတ်သင်္ဘောအတော်များများကိုပြီးခဲ့နှစ်ကတွေ့ရှိခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်မီဒီယာတွေရဲ့အဆိုအရတော့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကလည်းသဘာဝတရားစာရတွေများတဲ့ဒီဒေသမှာသူတေသနနဲ့စူးစမ်းရှာဖွေမှုတွေလုပ်ဖို့စိတ်ဝင်စားနေတယ်လို့ပြောပါတယ်။ hektar 24.4 tan law che won ne di niya ko aka kwe pe saung shaut de data phit chin nya pi bo tamra du da de ko chan pi ga chaung philippine layer sai pyo yi win ji emmanuel pino ga pyo ba de philippine layer sai pyo yi win ji pino ha pacific data naw pai ne le pai 5 ban long gan commission ya 14 chain myaw pou ma si we phwe mwe api tanin la shin na we ma ai lo pyo ja ga da phit ba de khamya
တန်ကိုရီးယားနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာစီဖြစ်သင်းမောနဲ့တိုက်မိတာကြောင့်ငါးပန်းလေ30နှိမ့်မြုပ်ခဲ့တာမှာအနည်းဆုံး9ဦးသေဆုံးပြီး2ဦးပျောက်ဆုံးနေပါတယ်။အကဲဆယ်ထားသူ73ဦးထဲက6ဦးကသတိမရဖြစ်နေပြီးစိုးရိမ်ရတဲ့အခြေအနေရှိနေတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့တန်ကိုရီးယားကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။အင်ချွန်းမြို့ရဲ့ကမ်းလွန်မှာစီဖြစ်သင်းမောနဲ့တိုက်မိခဲ့ချိန်မှာငါးပန်းလေပေါ်မှာလူ22ဦးလိုက်ပါခဲ့တယ်လို့လည်းသူကပြောပါတယ်။စီးပြေတင်းမော့ကတော့ထိခိုက်မှုမရှိပါဘူး။ရဟတ်ရင်တွေလေရင်တွေသုံးပြီးပျောက်ဆုံးသူတွေကိုအတက်နိုင်ဆုံးရှာဖွေဖို့သမ္မတမွန်ချေအင်ကညွှန်ကြားထားပါတယ
်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကကမ္ဘောဒီးယားနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ရည်ရွယ်တဲ့ဝတ်ပြုစုတောင်းပွဲတွေကိုအန်ကော့ဝတ်ဖျားကြောင်းမှာနှစ်ရက်ကြာကျင်းပပြုလုပ်နေပါတယ်။ဝန်ကြီးချုပ်ဟွန်ဆန်နဲ့သူ့ရဲ့ဇနီးဘွန်ရာနီတို့ဟာဒီကနေ့မှဒီကနေ့ဒီဇင်ဘာ3ရက်နေ့မှာတော့ကမ္ဘောဒီးယားနိုင်ငံကဗုဒ္ဓဘာသာဖုံးတော်ကြီးနဲ့အတူဖျားဝတ်ပြုဆူတောင်းခဲ့ကြတာဖြစ်ပါတယ်။ဖန်စီထိန်းသိမ်းခံထားတဲ့တိုက်ခန်ကောင်းဆောင်ခမ်ဆုခါတီထောင်ထားတဲ့လူခွင့်ရေးအဖွဲ့ကိုပိတ်ပစ်မယ်လို့ချင်းချောက်ခဲ့တာကိုဝန်ကြီးချုပ်ဟွန်ဆန်ကပြန်ရုပ်သိမ်းလိုက်တယ်လို့အစိုးရကိုထောက်ခံတဲ့အင်တာနက်စာမျက်နှာတစ်ခုကဖော်ပြလိုက်ပြီးတရက်ကြာမှာအခုလိုငြိမ်းချမ်းရေးဝတ်ပြုဆူတောင်းပွဲတွေကိုကျင်းပခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။
နောက်ဆုံးရသတင်းတွေကိုမှတ်တိုင်ထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေပဲကိုဆက်ပါမယ်ရှင်။တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီတို့ရဲ့အဆင်မြင့်ခေါင်းဆောင်များဆွေးနွေးပွဲကိုအထူးအဲ့တယ်တော်အဖြစ်တွားရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်။နိုင်ငံရေးပါတီထိပ်တည်ခေါင်းဆောင်တွေတက်တဲ့ဆွေးနွေးပွဲမှာဒေါက်အောင်ဆန်းစုကြည်အဖွင့်မိန့်ခွန်းပြောကြားခဲ့တယ်လို့တရုတ်သမ္မတရှီကျင်းပင်နဲ့လည်းတီးတန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့အလုပ်သဘောချစ်ကြည်ရေးခီးစဉ်ကနေတရုတ်မြန်မာနှစ်နိုင်ငံအကြားဆက်ဆံရေးအလားအလာတွေဘယ်လိုရှိလာနိုင်ပါသလဲဆိုတဲ့အမြင်သဘောထားတွေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပတဲ့တရုတ်ကွန်မြူနတီပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲကိုအထူးအဲ့တယ်တော်အဖြစ်တက်ရောက်ဖို့တရုတ်ဆိုရရဲ့ဖိတ်ကြားချက်နဲ့တွားခဲ့တဲ့နိုင်ငံအဲ့ဒီတိုင်မင်ငံပုတ်ကိုဒေါအောင်ဆန်းစုကြည်ရဲ့အလုပ်သဘောချစ်ကြည်ခီးစဉ်အဆုံးသတ်ပြီးမြန်မာပြည်ကိုပြန်ရောက်ရှိလာပြီးဖြစ်ပါတယ်။တရုတ်ကွန်မြူနတီပါတီနဲ့နိုင်ငံရေးပါတီတွေရဲ့ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်အဖွဲ့မိန့်ခွန်းပြောကြားခွင့်ရခဲ့တယ်လို့သမ္မတရှီကျင်းပင်နဲ့လည်းအစိုးရကိုယ်စားလှယ်အဖွဲ့ချင်းတီးတန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်။တရုတ်ကွန်မြူနတီပါတီနဲ့နိုင်ငံရေးပါတီတွေရဲ့ထိပ်သီးခေါင်းဆောင်များတွေ့ဆုံတဲ့ပွဲမှာမြန်မာခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုမိန့်ခွန်းပြောကြားခိုင်းတာဟာတရုတ်အစိုးရဘက်ကမြန်မာအစိုးရကိုအတော်လေးအလေးပေးဆက်ဆံတဲ့သဘောဖြစ်တယ်လို့ဗမာပြည်ကွန်မြူနတီပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ချောင်းကသုံးသပ်ပါတယ်
ကျွန်တော်မြင်တာအခုကာလမှာအေးဟောဗမာပြည်ကအစိုးရကိုအတော်ကိုအလေးထားပြီးတော့ဆွဲဆောင်နေလို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျသူတို့ရဲ့အဒီအနောက်ဖက်ဖွင့်ရေးဇုံတွေတစ်ခုလမ်းကြောင်းတစ်ကြောင်း policy နဲ့အတူအရန်ကိုဆွဲဆောင်နေလို့ကျွန်တော်သတိထားမိပါတယ်ကျွန်တော်ဒီဘက်နေဆက်တင်မှာလဲကျွန်တော်နေရာနဲ့ဆိုလို့ရှိရင်ညကြီးနားနဲ့ပေါ့တခြားဟာတွေမှာလဲအဲ့လိုသက်ဆိုင်ရာတရုတ်ဘက်ကမြို့တွေနဲ့ပူပေါင်းဆောင်ရွက်မှုတွေဖလှယ်မှုတွေအမျိုးမျိုးလုပ်နေကြဗျအခုတလောကတော့ဗမာပြည်ထဲမှာလဲသူတို့ရဲ့လူမှုလုပ်ငန်းဆိုတဲ့ဟာမျိုးတွေအမျိုးမျိုးဆက်သွယ်ပြီးတော့ဖလေရေးတွေအပြတ်လုပ်နေတာသူတို့အစီအစဉ်အကြီးကြီးနဲ့လုပ်နေတာပါခင်ဗျာအဲ့တော့သူတို့ဘက်ကတော့ရှေ့တိုးတက်နေတယ်လို့ပြောလို့ရပါလိမ့်မယ်ရေးရှိစောင့်ကြည့်ပြီးမှသာဒီဟာတွေတံမိုးဖြတ်တာကောင်းနေမယ်လို့ထင်ပါတယ
်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့အလုပ်သဘောချစ်ကြည်ခီးစဉ်ကနေတရုတ်မြန်မာနှစ်နိုင်ငံကြားဆက်ဆံမှုတွေပိုတိုးလာမဲ့သဘောမြင်တွေ့ရတယ်လို့မြန်မာနိုင်ငံရေးလေလာနေသူသတင်းစာဆရာဦးစီသူအောင်မြင့်ကလည်းအခုလိုရှုမြင်ပါတယ
်ပူပေါင်းဆောင်ရွက်မှုတွေကိုများလာနိုင်တယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကိုအရင်ခံပြီးတော့တရုတ်ပြည်ကမြန်မာနိုင်ငံဘက်ကနေရက်တီတယ်ရက်တီတဲ့ခါကျတော့ဘယ်လိုပဲဖြစ်ဖြစ်ဒါကြီးကိုအနောက်နိုင်ငံတွေရဲ့ဆန့်ကျင်မှုကိုရင်ဆိုင်ရတဲ့ခါကျတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းတရုတ်ပြည်နဲ့နီးနီးကပ်ကပ်ဆက်ဆံမှုလိုလာတယ်ဆိုတာသိတဲ့ခါကျတော့ဒီအရာကိုလုပ်တယ်လုပ်တော့ဒီတစ်ခေါက်ကြီးစင်ပါဆိုရင်ထူးခြားတာကတော့အဖွဲ့မိခွန်းမှာဒီကမ္ဘောဒီးယားဝန်ကြီးချုပ်ခွန်ဆန်းနဲ့ဒေါအောင်ဆန်းစုကြည်ကိုအဖွဲ့မိခွန်းပြောခွင့်ပေးတာပေါ့နော်သမ္မတရှီကျင်းပင်ပြီးတာနဲ့သူတို့ပြောခွင့်ရတယ်ဆိုတော့ဒါတွေကအထူးအခွင့်အရေးတစ်ဖက်ကပေးတယ်လို့မျိုးနောက်အစည်းအဝေးလုပ်တဲ့အခါကျတော့လည်းတီးပြန်တာအစိုးရအဖွဲ့အစည်းအဝေးတဘောမျိုးပေါ့နော်အဲ့လိုမျိုးလုပ်တာလည်းတွေ့ရတယ်အဲ့တော့တိုင်းပြည်ရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေအထူးကြီးကိစ္စတွေအားလုံးပါမယ်လို့ညွှန်လဲရတယ်ဆိုတော့ပို့ပြီးတော့မှ ပူပေါင်းဆောင်ရွက်မှုတွေပိုများလာတယ်ဆိုတဲ့သဘောကိုတော့ဖတ်မှန်းလို့ရပါတယ
်။စီးပွားရေးဆိုင်ရာကိစ္စတွေအပါအဝင်ကဏ္ဍဆောင်ပူပေါင်းဆောင်ရွက်ရေးတွေကိုတရုတ်သမ္မတနဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ဒေါ ን ဆန်းစုကြည်ရဲ့ခီးစဉ်ကတော့အောင်မြင်တဲ့ခီးစဉ်တစ်ခုဖြစ်လာနိုင်တယ်လို့လည်းဦးစီသူအောင်မြင်ကသုံးသပ်ပါတယ
်။အောင်မြင်တဲ့ခီးစဉ်ဖြစ်လာနိုင်တယ်လို့ထင်တယ်။ဒါပြလို့ဆိုတော့တရုတ်နဲ့မြန်မာနဲ့အခုဘယ်လိုဖြစ်တယ်လဲဆိုတော့နှစ်ဖက်စလုံးကတယောက်ကိုတယောက်လိုအပ်နေတယ်လေ။မြန်မာဘက်ကလည်းပြည်နိုင်ငံရဲ့ကာကွယ်ပေးမှုတွေငြိမ်းချမ်းရေးမှာဝင်ပြီးကူညီပေးမှုတွေလိုအပ်နေတယ်လို့မျိုးပြည်ကလည်းအခုရဲ့မျိုးလင်းချက်တွေဖြစ်တဲ့ဒီပိုလန်မှကြီးစီမံကိန်းဆိုင်ရာကိစ္စတွေပြီးတော့မှဒီဘက်ကြောက်ဖြူမှာရင်းနှီးစစ်ကမ်းလုပ်ပြီးတော့မှဒီမှာနိုင်ငံထဲမှာရင်းနှီးညှိနှိုင်းမှုဆိုင်ရာကိစ္စတွေမှာမြန်မာအစိုးရရဲ့အပိထောက်ခံအပိကူညီမှုတွေလိုနေတယ်နှစ်ဖက်စလုံးလိုနေတဲ့ခါကျတော့ဒီအခြေအနေတွေပေါ်မှာနှစ်ဖက်အကျိုးတူတွေလုပ်ပြီးတော့မှသူတို့ပူးပေါင်းဆောင်ရွက်ရေးတွေပြင့်တယ်နိုင်ခဲ့တယ်လို့တော့ယူဆပါတယ
်အထူးသဖြင့်ကတော့မြန်မာပြည်ရဲ့ပေါ်ဆောင်နေရစေအပိခတ်ရစေရည်ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတရုတ်အစိုးရရဲ့ကူညီဆောင်ရွက်ပေးမှုတွေကလည်းမြန်မာနိုင်ငံအတွက်အရေးပါတဲ့ကဏ္ဍဖြစ်တာကြောင့်ဒီခရီးစဉ်ရဲ့ဆွေးနွေးမှုတွေကလည်းမကြခင်ကျင်းပမဲ့တတိယအကြိမ်ပင်လုံညီလာခံအတွက်အရေးကြီးတယ်လို့ဦးစီသူအောင်မြင်ကမြင်ပါတယ
်တရုတ်ပြည်နယ်စပ်မှာရှိနေတဲ့အလမကိုက်တပ်ဖွဲ့တွေနဲ့အစိုးရနဲ့ပေါ့နော်ငြိမ်းချမ်းရေးရဖို့ကိစ္စတွေအဲ့လိုကိစ္စတွေမှာတရုတ်နိုင်ငံကအများကြီးအရေးပါတယ်အဲဆိုတဲ့ခါကျတော့အဲ့လိုအခြေအနေမျိုးမှာဒီတပ်ဖွဲ့တွေနဲ့အစိုးရနဲ့ပြန်ပြီးတော့မှပြင်ပြဖို့ဆိုတာလေအစိုးရကသူ့ဘာသာသူတပတ်လုံနေရဲ့တစ်ဖက်ကလည်းတရုတ်နိုင်ငံကမသိကြိုးကြော်ပြုထားရင်မသိပြီးတော့မလွယ်လှဘူးတရုတ်နိုင်ငံဘက်ကတကယ်ကိုတုံ့လုံးတက်တိုင်းနဲ့ဟိုဝိုင်းပြီးတော့ကူညီပေးပါမှဒီကိစ္စအောင်မြင်နိုင်မယ်ဒါကြောင့်မလို့ဒီကိစ္စကိုတော့ဒေါက်ဆာစုကြည်ဘက်ကလည်းပြောဆိုဆွေးနွေးတာတွေရှိနေမယ်လို့တော့ယူဆပါလား
တရုတ်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့ဥဆောင်တဲ့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေဆွေးနွေးတဲ့ထိပ်သီးဆွေးနွေးပွဲမှာတော့ဘတ်ဆုံမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေအရှိန်အဟုန်မြင့်တင်ရေးနှစ်ဖက်ခေါင်းဆောင်များအကြားနောက်နှစ်နိုင်ငံပြည်သူအချင်းချင်းကြားချစ်ကြည်ရင်းနှီးမှုတိုးမြှင့်ဖော်ဆောင်ရေးအပါအဝင်ကဏ္ဍဆောင်ပူးပေါင်းဆောင်ရွက်ရေးနောက်နှစ်နိုင်ငံကြားအကောင့်ထည့်ဖော်မဲ့စီမံကိန်းကြီးတွေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတရုတ်နိုင်ငံဘက်ကအကူအညီပေးမဲ့ကိစ္စတွေနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့တယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းလွှာပေးကိုဆက်ပါမယ်ရှင်။အာဖဂန်နစ္စတန်အရှေ့ဘက်ခြမ်းမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေကိုတုတ်တင်ရှင်းလင်းနိုင်ဖို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့အကူအညီနဲ့အာဖဂန်စစ်တပ်ကစစ်ဆင်ရေးတွေဆင်နွှဲနေချိန်မှာပဲအိတ်ဒေတာတဝိုက်နေတူဝါလုံချုံရေးဟာအမေရိကန်ပြည်ထောင်စုကအထောက်ပံ့ပေးနေတဲ့အငင်းပွားစရာဖြစ်နေတဲ့ဒေသန္ဒရရဲတပ်ဖွဲ့ရဲ့လက်ထက်ကိုရောက်လာနေပါဗျ။ IS စစ်သွေးကြွတွေရှိနေတဲ့အာဖဂန်နစ္စတန်အရှိချင်းအာဂျေပြည်နယ်အတွင်းကအာဖဂန်ဒေသန္ဒရရဲတပ်ဖွဲ့တွေနဲ့တွေ့ဆုံခဲ့တဲ့ VOA သတင်းတောက်အေရှာတန်ဇင်းပေးပို့တဲ့သတင်းလွှာကိုဆက်လက်တင်ပြပေးပါမယ်ရှင်။စပင်းရှိရှိပြင်းမနှွမ်းနေနေကြတဲ့ပုံမျိုးနဲ့တွေ့မြင်ရတဲ့ဒီအမျိုးသားတွေဟာစစ်သွေးကြွတွေနဲ့တူတယ်လို့ထင်ရပေမဲ့သူတို့တွေဟာ ALP Afghan Dedandra ရဲတပ်ဖွဲ့မှာတာဝန်ထမ်းဆောင်နေတဲ့ရွာသားတွေဖြစ်ကြပါတယ်။ Afghanistan အရှိချင်းအာဂျီပြည်နယ်အတွင်းကကျေးရွာတွေကို IS စစ်သွေးကြွတွေတိုက်ခိုက်လာတဲ့အခါသူတို့တွေဟာအရင်ဆုံးရှစ်တန်းကနေအကာအကွယ်ပေးနေတာဖြစ်ပါတယ်။ဒီတပ်ဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေဟာတိတ်ကိုထိရောက်မှုရှိပါတယ်။ဘာလို့လဲဆိုရင်သူတို့ရဲ့မိသားစုတွေကအာချေးပြည်နယ်အတွင်း IS အဖွဲ့ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုအရင်ဆုံးခံစားကြရတဲ့ဒဇာခံတွေဖြစ်နေလို့ပါ။သူတို့တွေဟာငွေကြေးရဖို့တခုတည်းအတွက်တိုက်ခိုက်ရေးလုပ်နေကြတာမဟုတ်ဘဲသူတို့ချစ်ခင်သူတွေနဲ့သူတို့ရဲ့နေမြေတွေကိုအကာအကွယ်ပေးနေကြတာဖြစ်တယ်လို့ VOA သတင်းတောက် Asia Tanzing ကပြောပါတယ်။ELP အဖွဲ့ဟာအမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့2010ပြည်နေတုန်းကစတင်ခဲ့တာပါ။အထူးသဖြင့်အစိုးရရဲ့လုံခြုံရေးချထားမှုအားနည်းတဲ့နေရာတွေမှာနေထိုင်ကြတဲ့ဒေသခံတွေအနေနဲ့မိမိတို့ရဲ့လုံခြုံရေးအတွက်တာဝန်ယူနိုင်အောင်ဒီအဖွဲ့ကိုဖွဲ့ခဲ့တာဖြစ်ပါတယ်။ဒေသန္တရရဲတပ်ဖွဲ့အကြီးအကဲဘီလာဘာချာကအခုလိုပြောပါတယ်။
မရှိမနု
ကလေးငယ်တွေနဲ့အမျိုးသမီးတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်ကျွန်တော်တို့ဒီလက်နက်တွေကိုဆွဲကင်ခဲ့ကြတာပါ။ငွေကြေးနဲ့လာကရဖို့အတွက်လှုပ်ခဲ့တာမဟုတ်ပါဘူး။တလားကိုဒေါ်လာ100 150ရတာကမပြောပါလောက်ပါဘူးတခြားအလုပ်ကိုလုပ်ရင်လည်းအဲ့ဒီငွေတွေကျွန်တော်တို့ရနိုင်ပါတယ
်အခုဆိုရင်အာဖဂန်နစ္စတန်မှာရှိတဲ့ပြည်နယ်34ပြည်နယ်ထဲက31ပြည်နယ်မှာဒီဒေသန္တရရဲတပ်ဖွဲ့တွေလုံခြုံရေးတာဝန်ယူနေပြီးအာဖဂန်နစ္စတန်ရဲ့လုံခြုံရေးမဟာဗျူဟာအတွက်အရေးပါလာနေတာပါတချိန်တည်းမှာပဲအာချေးပြည်နယ်အတွင်းဒေသခံတချို့ကတော့ DALP ရဲတပ်ဖွဲ့အပေါ်မှာတိတ်ပြီးမကြေမနတာတွေရှိလာနေတာကိုတွေ့ရပါတယ်။ဒီရဲတပ်ဖွဲ့တွေဟာအာဖဂန်နစ္စတန်နိုင်ငံအတွင်းနေရာအတော်များများမှာဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေအာဏာအလွဲသုံးစားလုပ်မှုတွေနဲ့ဒေသအတွင်းအာဏာရှိသူတွေရဲ့လက်ကင်ဒုတ်တပွဲဖြစ်လာနေတဲ့ဆိုပြီးဆွဆွဲခံရပါတယ်။
ALP အဖွဲ့ဝင်တွေကိုစုဆောင်းကောက်ယူတဲ့နေရာမှာလဲလှုပ်ထုံလှုပ်နေတဲ့အမြဲတမ်းကန့်ကျင်မှုမရှိဘူးဆိုပြီးတည်တံ့လွတ်လပ်တဲ့အာဖဂန်နစ္စတန်လူအခွင့်ရေးကော်မရှင် AIHRC ကလည်းပြောပါတယ်။ရာဇဝတ်သားတွေတရားမဝင်တဲ့လက်နက်ကိုင်အဖွဲ့တွေရဲ့အဖွဲ့ဝင်တွေအပြင်တချို့နေရာတွေမှာဆိုရင်တာလီဘန်အဖွဲ့ဝင်တွေတောင်ဒီအဖွဲ့တွေကိုဝင်ရောက်လို့ရတာမျိုးတွေရှိနေတယ်လို့လည်းဆိုပါတယ်။အမေရိကန်ပြည်ထောင်စုကတော့ပြည်ပြင်ပြောင်းလဲရေးအတွက်ဆိုပြီးဒီဒေသန္ဒရရဲတပ်ဖွဲ့ကို80ထောက်ပံ့ကူညီနေတာပါ။အငင်းပွားစရာကိစ္စရတွေနဲ့ပတ်သက်လို့အာဖဂန်အစိုးရကအရေးယူမှုတွေရှိနေပေမဲ့လည်းဒီထက်မကအရေးယူလှုပ်ဆောင်မှုတွေလုပ်ဖို့လိုအပ်နေသေးတယ်လို့လူ့အခွင့်အရေးအဖွဲ့တွေကတော့ပြောပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရရှင်။အခုတော့ညွှန်ရမျိုးခရစ်စမတ်ရာသီပြင်ဆင်မှုတွေပဲကိုတလဲကြည့်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုမှာအခုလိုခရစ်စမတ်အားလာရဲ့ရာသီရောက်တိုင်းညွှန်ရမျိုးမှာရှိတဲ့စတိုးဆိုင်ကြီးတွေရဲ့ပြတင်းပေါက်တွေမှာပြင်ဆင်ခင်းကျင်းပြသထားတာတွေဟာယနေ့ရောက်ဝေးကလူတွေကိုဆွဲဆောင်ထားလေးရှိပါတယ်။ဒီအကြောင်း Tina Rain ပေးပို့တဲ့သတင်းကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
Christmas အားလာရဲ့ရာသီရောက်တိုင်းနယူးယောက်မြို့မှာအလှပြထားတဲ့ထက်က Rockefeller Center ရှိက Christmas သစ်ပင်ကြီးကနာမည်အကြီးဆုံးလို့ပြောနိုင်တယ်လို့မြို့တဝိုက် store ဆိုင်ပရင်ပေါက်တွေမှာအလှဆင်ပြသထားတာတွေကလည်းလက်ပတ်ကြည့်ရအောင်ထိုက်တန်ပါတယ်။နယူးယောက်မြို့ရဲ့နာမည်ကြီး Fifth Avenue လမ်းမကြီးပေါ်ကနာမည်ကြီးတစ်စိတ်တွေရောင်းတဲ့ store ဆိုင်ကြီးတွေရှိရောက်လာကြတဲ့မြို့ခံတွေကမကကဘာလက်ခီးတွေကပါရှက်ပြီးတော့ငေးကြည့်ရအောင်လဲဆိုင်ပရင်တွေမှာအလှဆင်ပြသထားတာပါ Sex Fifth Avenue Store ဆိုင်ကြီးမှာတော့ Snow White နဲ့လူပူလေး9ယောက်ဆိုတဲ့ကာတွန်းရုပ်ရှင်ထုတ်လုပ်ခဲ့တဲ့အနည်း80ပြည့်ကျင်းပတဲ့အနေနဲ့ Snow White နဲ့အတူလူပူလေး9ယောက်ဖြစ်ကြတဲ့ Dog, Grumpy, Happy, Sleepy, Bashful, Sneezy နဲ့ Topiro ရဲ့လှူရှားနေတဲ့အယုတ်ကလေးတွေကိုဆိုင်ပရင်ပေါက်တွေမှာခင်းကျင်းပြသထားပါတယ်နောက်ထပ်နာမည်ကြီး store ဆိုင်ကြီးတစ်ခုဖြစ်တဲ့ Bradford Goodman မှာတော့နယူးယောက်မြို့မှာရှိတဲ့ပြတိုက်အမျိုးမျိုးနဲ့မတူညီတဲ့ယဉ်ကျေးမှုတွေကိုသရုပ်ဖော်ခင်းကျင်းပြသထားပါတယ်။အဲ့ဒီပြသမှုတစ်ခုချင်းစီမှာနယူးယောက် Philharmonic တန်းစုံတီးဝိုင်းကြီးနဲ့နယူးယောက်မြို့ရဲ့သမိုင်းပြတိုက်ကိုဂုဏ်ပြုဖော်ပြထားပါတယ်။ခေတ်ပြိုင်အမှုပညာလက်ရာတွေကိုမြင်တွေ့ရတဲ့နေရာကတော့ Britney Store ဆိုင်ကြီးဖြစ်ပါတယ်။ The Hess Brothers အမှုပညာပြတိုက်နဲ့ပူးပေါင်းပြီးတော့ပြသထားတာပါ။တူတူဆန်ဆန်တရိစံပုံတွေကိုအယောင်တောက်တောက်တွေနဲ့ချက်ကရေးဆွဲထားပြီးတော့တစားစင်ပြသထားတာပါမြို့အောက်ဖက်ကိုဆက်ပြီးဆက်လျှောက်ကြည့်မယ်ဆိုရင်တော့မိသားစုတွေအကြိုက်ကမ္ဘာအကြီးဆုံးစတိုးဆိုင်ကြီးဖြစ်တဲ့မေစီမာတရိစံကလေးတွေကားတွေရထားတွေနဲ့ထူးခြားပြောင်မြောက်တဲ့ပရင်းပေါက်ပြပွဲလေးကိုတွေ့ရမှာပါသူသမီးလေးနဲ့သူဒီကိုလာကြည့်တဲ့လူတယောက်ကအခုလိုပြောပါတယ
် My wife and I and my family have been coming to this since I was probably her age actually.So it's nice to be
ကျွန်တော်နဲ့ကျွန်တော်အမျိုးသမီးရောကျွန်တော်မိသားစုပါဒီကိုနှစ်ဆင်လာကြည့်ကြပါရယ်ကျွန်တော်ဆိုလို့ရှိရင်ဒီသမီးလေးအရွယ်ကလေးကလာကြည့်တာထင်ပါတယ်အစင်လာမပြတ်နှစ်ဆင်လာကြည့်နိုင်တာတိတ်ကောင်းနေဗျနောက်ပြီးတော့ဒီမှာဘာတွေပြထားတယ်လဲဘာတွေကြည့်လို့ရတယ်ဆိုတာကိုလည်းကျွန်တော်သမီးလေးကိုပြနိုင်တာပေါ့
ဝက်ဝံဖြူကြီးတွေစပိန်စီးနေတဲ့ကြွက်ကလေးတွေကောင်းကင်ကာရီတာမကလက်ပတ်မောင်းနေတဲ့ရထားသေးသေးလေးတွေနဲ့ခင်းကျင်းပြတ်သက်ထားတဲ့ဒီနေရာလေးမှာလူတိုင်းအတွက်ကြည်စရာတစ်ခုခုတော့ရှိပါတယ်နောက်ထပ်နယူးယောက်မြို့သူတူကတော့အခုလိုပြောပါတယ်
I'm a new New Yorker. I just moved here. So this is my first time seeing.
ဒီမှာ New York မြို့သူပါ။ဒီကိုပြောင်းလာတာမကြသေးပါဘူး။ဒါကြောင့်ဓာရီအားလုံးကိုခုမှမြင်ဘူးတာပါ။ပြည်တွင်းပေါက်တွေမှာပြထားတာအားလုံးတိတ်မိုက်တယ်ရှင်
။ New York မြို့ခံနောက်သူကလည်းခုလိုဆိုပါတယ်
။ I think the only place you see this is in New York.
New York မြို့မှာပဲဒီလိုပြည်တွင်းပေါက်ပြပွဲမျိုးကိုမြင်နိုင်ပါတယ်။
Christmas အားလာရဲ့ရာသီမှာ store ဆိုင်ကြီးတွေရဲ့ပရင်ပေါက်တွေမှာဒီလိုခင်းကျင်းပြသထားတာတွေဟာကလေးတွေအတွက်ရောလူတိုင်းအတွက်ပါအားလာရဲ့မတိုင်းခင်အစောဆုံးရတဲ့လက်ဆောင်တွေဖြစ်ကြပါတယ်ရှင
်။နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့ကဘာတဝန်းဆင်းမင်းကြောင့်ထိုးကြတဲ့အလေထပြပွဲအကြောင်းတင်ပြပေးပါမယ်။ဆင်းမင်းကြောင့်ထိုးခြင်းဟာရာဇဝတ်ဂိုင်းသားတွေရဲ့သင်္ကေတလို့ပဲမတ်မှတ်ကြတော့ပါဘူး။နာမည်ကြီးရုပ်ရှင်တရုတ်ဆောင်တွေကသူတို့ရဲ့ဆင်းမင်ကြောင်တွေကိုဝင့်ကြွားစားပြတ်တလာကြတာလဲခစ်စားလာသလိုဆင်းမင်ကြောင်ကိုအမှုပညာသဘောနဲ့ထိုးလာကြတာတွေလည်းပိုတိုးလာပါတယ်ခစ်အဆက်ဆက်ရင်ကျင်းမှုမျိုးစုံကနှစ်ပေါင်းထောင်နဲ့ချီဆောင်ရွက်လာတဲ့ဆင်းမင်ကြောင်သမိုင်းနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စု Los Angeles ကသဘာဝသမိုင်းပြတိုက်မှာပြကန်ဖွင့်ထားပါတယ်ကိုတိုင်သတင်းယူခဲ့တဲ့ VOA သတင်းတောင် Elizabeth Lee ပေးပို့တဲ့ဆောင်းပါးကိုမအီတန်စင်ကပြောပြပေးပါလိမ့်မယ်ရှင
်ရှူဝီကတနာကဆင်းမင်ကြောင်အတက်ပညာနဲ့အတက်မွေးဝမ်းကြောင်ပြလာတာ$20ဖြစ်ပါတယ်ဆေးမင်ကြောင်သမိုင်းပြတိုင်းမှာသူ့လက်ရာကိုပြတာဖို့တောင်းဆိုလာတဲ့ခါမှာတော့ဆေးမင်ကြောင်ရဲ့အပေါ်ထားတဲ့သဘောထားအကောင်းဘက်ရောက်လာပြီလို့သူသတိထားမိလာပါတယ
်။ I first started to turn it was still looked as a you know as a bad
ကျွန်တော်စပြီးဒီလုပ်ငန်းကိုလုပ်တော့ကဆေးမင်ကြောင်တွေအပေါ်အ
အစိုးမြင်ကြတာတွေရှိနေတော့ဖြစ်ပေမဲ့ကျွန်တော်ကတော့အမှုပညာတရအနေနဲ့အမြဲသဘောထားခဲ့တာပါဂုံရှိတဲ့ပြားလိုက်မှာကျွန်တော်လက်ရပြသထားနိုင်တာအိမ်မက်လိုပါပဲ
အာရှတိုက်အာဖရိကတိုက်နဲ့အမေရိကတိုက်တွေကဆေးမင်ကြောင်လက်ရမျိုးစုံကိုပြသထားပါတယ်ဆေးမင်ကြောင်တွေရဲ့သမိုင်းနဲ့ပတ်သက်ပြီးတော့ Los Angeles ခရိုင်တဘာဝသမိုင်းပြတိုက်က Gretchen Baker ကပြောပါတယ်
Universal impulse and practice There's lots of reasons that people
ကဘာတဝမ်းကနိုင်ငံတွေအကုန်လုံးလိုလိုနှစ်ထောင်ပေါင်းများစွာယဉ်ကျေးမှုတွေအဆက်ဆက်ကျင့်သုံးလာတဲ့ထုံနှန်းလေးဖြစ်ပါတယ်သမိုင်းတလျှောက်ရောအခုခေတ်မှာရောဆေးမင်ကြောင်ကိုရည်ရွယ်ချက်မျိုးစုံနဲ့ထိုးကြပါတယ်ဘဝကိုဖြတ်သန်းရင်ကို့အတွက်အရေးကြီးတဲ့အခိုင်အတန့်ကိုမှတ်ထားနိုင်ဖို့အတွက်လည်းထိုးကြပါတယ်
အာဖရိကတိုက်ကွန်ဂိုနိုင်ငံကစပြီးတော့ထိုင်းနိုင်ငံအထိဒီလိုအသားနာကျင်စေတဲ့ဆေးမင်ကြောင်ထိုးရတဲ့အကြောင်းရင်းတွေနဲ့ပတ်သက်တဲ့ဥပမာတွေကိုဒီပြခန်းမှာပြသထားပါတယ
် cultures where the tattoos themselves
ယုံကြည်သက်ဝင်ရာဘာသာရေးအရဆေးမင်ကြောင်ထိုးကြတယ်လို့အကာအကွယ်ပေးတဲ့အစွမ်းရှိတယ်လို့တချို့ယဉ်ကျေးမှုတွေကယုံကြည်တဲ့အတွက်လည်းထိုးကြပါတယ်
ကွန်ပျူတာအထိမ့်မှဒါမှမဟုတ်အဖြစ်ပေးတဲ့အမှတ်သားအနေနဲ့လဲဆေးမင်ကြောင်ထိုးကြတဲ့အကြောင်းပြည်သူနိုင်ငံကပြတဲ့တခုရဲ့တာဝန်ခံစတီဖန်မာတင်ကပြောပါတယ်
The main use of tattooing was to mark
အပြည့်ကျူးလူတွေဖြစ်လူတွေသိအောင်ဆေးမင်ကြောင်ကိုအမှတ်သားဖြစ်နဲ့ထိုးပြတဲ့အလေးထားလည်းရှိပါတယ်ရေယိုဆွဲအယူဆအရဆေးမင်ကြောင်ဆိုတာကိုယ်တိုင်ဘယ်အချိန်မှာဘယ်ပုံထိုးကျင်လဲဆိုပြီးရွေးချယ်ရတာမဟုတ်ပါဘူးဒီအချိန်မှာဒါကိုထိုးရမယ်ဆိုပြီးကော့မီသားစုအတိုင်းဝန်ကဆုံးဖြတ်ပေးရတာပ
ါဒီပြခန်းမှာဆေးမင်ကြောင်တမိုင်းအပြင်Los Angeles မြို့ကရောင်စုံဆေးမင်ကြောင်အကြောင်းတွေကိုလည်းပြသထားသလိုလာကြည့်တဲ့သူတွေကိုယ်တိုင်လည်းဆေးမင်ကြောင်ထိုးသွားလို့ရပါတယ်။ LA ရဲ့ခေတ်သစ်ဆေးမင်ကြောင်တွေအပြင်တမိုင်းကြောင်ကိုလည်းပြသထားတဲ့အကြောင်း Gretchen Baker ကပြောပါတယ်။ LA မြို့ရဲ့အထင်ကြီးကန်းကြီးက The Bike ဆိုတဲ့နေရာကတော့ဆေးမင်ကြောင်တမိုင်းအစောပိုင်းတည်းကအရေးပါတဲ့နေရာဖြစ်ပါတယ
်။ And they were kind of exchanging tattoos.
အာရှတိုက်ကပြန်လာတဲ့သင်္ဘောသားတွေအာရှမှာသူတို့ထိုးလာတဲ့ဆေးမင်ကြောင်တွေဖလှယ်တဲ့နေရာလိုဖြစ်လာပါတယ်။
အမဲနဲ့မီးခိုးရောင်ဆေးမင်ကြောင်စတိုင်ကဆိုလို့ရှိရင်လက်စည်နွယ်ပွားတွေများတဲ့ LA အရှေ့ပိုင်းကစတာဖြစ်ပြီးတော့ကင်တနာသဘောတွေ့တဲ့စတိုင်လေးဖြစ်ပါတယ်။သူ့ဥပညာကိုကဘာမှာချပြခြင်းနဲ့ကင်တနာရဲ့လက်ရာကိုအခုပြသလိုက်နိုင်ပြီဖြစ်ပါတယ်ရှင်
။မိုက်သက်စင်တင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။နောက်နှစ်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ထိုက်ပြောပြပေးပါမယ်ရှင
်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားနဲ့စစ်ဖြစ်နိုင်ခြေကတော့နေ့စဉ်တိုးလာနေတယ်လို့အမေရိကန်သမ္မတအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးကပြောဆိုလိုက်ပါတယ်။မဖြစ်နိုင်တဲ့အဆုံးလက်နက်ကင်ပြိပခအဖြစ်ဒီပြဿနာကိုကင်တွဲဖြေရှင်းနိုင်တဲ့နည်းလမ်းတွေရှိပါတယ်။ဒါပေမဲ့ဒါကပြိုင်ပွဲတစ်ခုပါသူကနီးတထက်နီးလာနေပြီးအချိန်ကတိတ်မကြံတော့ဘူးလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကိုရှင်းညွှန်းပြီးပြောဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာတဝှမ်းရွှေ့ပြောင်းအခြေချမှုဆိုင်ရာကုလသမဂ္ဂသဘောတူညီချက်မှာအမေရိကန်ပြည်ထောင်စုဆက်ပြီးပါဝင်တော့မှာမဟုတ်တဲ့အကြောင်းကုလသမဂ္ဂကိုအကြောင်းကြားလိုက်ပြီးဖြစ်ပါတယ်။အဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂရဲ့အထွေထွေညီလာခံကနေ2016ခုနှစ်မှာမဖြစ်မနေလိုက်နာရန်မလိုတဲ့နိုင်ငံရေးကြီးညာချက်တရက်ကိုတညီတညွတ်တည်းချမှတ်ခဲ့ကြတာပါဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆိုင်ရာနယူးယောက်ကြီးညာချက်အရဒုက္ခသည်တွေရဲ့အခွင့်အရေးကိုအတိအမှတ်ပြုပြီးဒီလူတွေကိုပြန်လည်နေရာချထားရေးပညာသင်ကြားခွင့်နဲ့အလုပ်လုပ်ခွင့်ရရေးအတွက်ဂရီးကဝတ်ပြုထားတာဖြစ်ပါတယ်အခုတော့ဒီကြီးညာချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့သမ္မတဒါဝင်အလွှဲပြောင်းကာလအတွင်းအမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းရဲ့လုပ်ရက်တွေဟာဥပဒေနဲ့ညီညွတ်တယ်လို့မနေ့စနေနေ့ကပြောဆိုလိုက်ပါတယ်။ဗိုလ်ချုပ်ကြီးဖလင်းကဒုတိယသမ္မတနောက် FBI ကိုလိမ်ညာခဲ့တဲ့အတွေ့အကြုံသာဖေရှားပစ်ခဲ့တာလို့သမ္မတထရန့်ကပြောဆိုတာဖြစ်ပါတယ်။
တရင်အချင်းချုပ်ကိုမတ်တင်ထိုက်ကြေညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လို့ရေမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elson Dos ဖြစ်ပါတယ်ကျွန်မရှာဖုံပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ VO American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VO မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.